မြန်မာနိုင်ငံတွင်းကမတူညီတဲ့ဘာသာလူမျိုးနောက်ခံရှိပြည်သူအလုံးဟာတန်းတူညီတူနိုင်ငံသားအခွင့်အရေးတွေခံစားရယူခွင့်ရှိတဲ့နယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်ကပြောဆိုပါရယ်ရခိုင်ပြည်နယ်တွင်ကြုံတွေ့နေရတဲ့အခြေအနေတွေကိုဖြေရှင်းဖို့ကော်မရှင်ဖွဲ့စည်းခဲ့တဲ့အပေါ်မှာလည်းလက်ရှိအစိုးရကိုချီးကျူးပြောဆိုသွားပါရယ်ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့သတင်းစာရှင်းလင်းပွဲနဲ့ပတ်သက်လို့တော့နေပြည်တော်ကနေကိုသားညွန်ဦးကသတင်းပေးပို့ထားပါရယ်ရှင်
ဒီနေ့ညဦးပိုင်းနေပြည်တော်နိုင်ငံကြေးဝန်ကြီးဌာနရုံးမှာလုပ်တဲ့သတင်းစာရှင်းလင်းပွဲဟာကုလသမဂ္ဂအတွင်းမှုချုပ်နဲ့မြန်မာနိုင်ငံကြေးဝန်ကြီးဒေါက်ဆန်းစုကြည်တို့ပူးတွဲလုပ်တဲ့သတင်းစာရှင်းလင်းပွဲဖြစ်ပေမဲ့လို့အတွင်းမှုချုပ်ဘန်ကီမွန်ကပဲအဓိကထားပြီးတော့ပြောဆိုသွားတာပါမြန်မာနိုင်ငံရဲ့ဒီမိုကရေစီရဲ့ပြည်ပြင်ပြောင်းလဲမှုတွေအပေါ်မှာချီးကျူးပြောဆိုခဲ့ပေမဲ့စင်ခေါ်အကဲစမ်းချက်တွေရှိတာကိုလည်းသူကထောက်ပြသွားပါတယ်အထူးဖြစ်တော့ရခိုင်ပြည်နယ်အတွင်းကအခြေအနေတွေကိုအထူးပဲမိမောင်းထူပြောခဲ့ပါတယ
်ဒေါက်ဆန်းစုကြည် and I agree that the people of Myanmar,whatever their ethnicity, religion, or economic...
ဘယ်လိုမျိုးဖြစ်ဖြစ်ဘယ်လိုဘာသာဝင်ဖြစ်ဖြစ်ပြီးတော့ဘယ်လိုစီးပွားအခြေအနေအောက်မှာဖြစ်ဖြစ်မြန်မာပြည်သူအားလုံးဟာလွတ်လပ်မြတ်တာပြီးတော့ဘေးကင်းလုံခြုံတဲ့အခြေအနေအောက်ပိုပြီးကောင်းမွန်တဲ့လူမှုစီးပွားအခွင့်အလမ်းတွေလိုလားနေတယ်ဆိုတာဒေါက်ဆန်းစုကြည်ရောကျွန်တော်ပါသဘောထားတူခဲ့ပါတယ်ရခိုင်ပြည်နယ်တွင်းကနောက်ဆုံးအခြေအနေတွေကိုလည်းဆွေးနွေးခဲ့ပါတယ်အခြေအနေတွေကရှုပ်ထွေးနေပါတယ်ပြည်ထနာစစ်မြေကိုဖြည့်ရှင်းဖို့ကလည်းအစိုးရကလိုလားတာတွေ့ရပါတယ်IDB ဒုက္ခသည်စခန်းတွေအတွင်းမှာ၄နှစ်ကြာဆင်းဆင်းရဲရဲကြက်တဲတဲ့အနေအထားတွေအောက်နေနေရတဲ့ထောင်နဲ့ချီတဲ့ဒုက္ခသည်တွေနဲ့ပတ်သက်လို့နိုင်ငံတကာရဲ့စိုးရိမ်မကင်ဖြစ်မှုကိုလည်းကျွန်တော်ပြောပြပါရတယ်။တခြားနေရာတွေကပြည်သူတွေလိုပဲသူတို့ဟာလည်းသူတို့အနာဂတ်အတွက်မျှော်လင့်ချက်တွေနဲ့လူသားကုန်သိက္ခာတွေရတဲ့ပါတယ်။ရိုဂျာလူမှုအဖွဲ့အစည်းတွေအနေနဲ့သူတို့ရဲ့လူမျိုးလက္ခဏာသတ်မှတ်ချက်ခွင့်ရရဖို့တသက်မဟုတ်ပါဘူး။မတူတဲ့ဘာသာမတူတဲ့လူမျိုးရှိတဲ့မြန်မာပြည်သူအားလုံးအခွင့်အရေးများများတတ်တာနဲ့ဟန်ချက်ညီညီအတူတကွာရှင်တွဲနေထိုင်သွားနိုင်ဖို့လိုပါတယ်။
ဒါအပြင်မြန်မာနိုင်ငံအတွင်းမိတင်းနေထိုင်ကြတဲ့လူမျိုးအလုံးဒန်းတူရည်တူနိုင်ငံသားအခွင့်အရေးရဖို့အခြေအနေကိုလည်းသူကမိမောင်းထူပြောသွားပါရယ်သူ့အနေနဲ့အတွင်းမှုချုပ်တာဝန်နဲ့တက်တန်းယူခဲ့စဉ်တခြားမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့နီးနီးကပ်ကပ်ဆက်ဆံခဲ့တဲ့အခြေအနေတွေကိုလည်းအတွင်းမှုချုပ်ကထောက်ပြပြောဆိုသွားပါရယ်အထူးသဖြင့်တော့အခုလိုမျိုးဒေါက်ဆန်းစုကြည်အနေနဲ့အစိုးရတာဝန်ယူချိန်မှာအတူတကွတွဲလို့ရတာကိုသူ့အနေနဲ့ဂုဏ်ယူရဲ့အကြောင်းပြောပါရယ
် It has been a great honor to work with the Dor Aung San Suu Kyi.And particularly now
ဒေါက်ဆန်းစုကြည်နဲ့အတူတကွာလက်တွဲလှုပ်လှုပ်နေတာအတွက်အင်မတန်ဂုဏ်ယူမိပါတယ်ဒေါက်ဆန်းစုကြည်အနေနဲ့ခုလိုမျိုးအစိုးရအဖွဲ့အတွင်းနိုင်ငံတာဝန်ထမ်းဆောင်နေတဲ့အချိန်ကာလမျိုးမှာကုလသမဂ္ဂဟာဒေါက်ဆန်းစုကြည်ရဲ့ဒီမိုကရေစီလှုပ်ရှားမှုကြီးကိုအစင်မပြတ်ထောက်ခံခဲ့တာပါ
သူ့အနေနဲ့ဒီအတွင်းမှုချုပ်တာဝန်ယူစဉ်မြန်မာစစ်ဆေးရကူဒီမိုကရေစီအပြောင်းလဲအတွက်တိုက်တွန်းခဲ့တာကိုလည်းပြောဆိုသွားသလိုပဲပြည်ပြင်ပြောင်းလဲရေးအရှင်ဟုန်စတင်ဆောင်ရွက်ခဲ့တဲ့သမရဟောင်းဦးသိန်းစင်ကိုလည်းချီးကျူးပြောသွားပါတယ်မြန်မာအစိုးရအတွက်အကဲစမ်းချက်တွေအခက်အခဲတွေရှိပေမဲ့လို့အခုဆောင်းနေတဲ့ညီငယ်ကြီးညီလာခံကနေပြီးတော့အမျိုးသားပြန်လည်တင့်မြဲရေးနဲ့ညီငယ်ကြီးလုပ်ငန်းတွေရှစ်တူးဆောင်းနိုင်ဖို့ဟာနိုင်ငံတကာမိသားစုရဲ့မြန်မာပြည်ပေါ်မျှော်လင့်ချက်ဖြစ်တယ်လို့လည်းအတွင်းမှုချုပ်ဘန်ကီမွန်ကပြောပါတယ်။27ပင်လုံနဲ့ပတ်သက်လို့တော့ပါဝင်သူတွေရဲ့စိတ်ရှည်မှုပိုင်းဖြတ်မှုနဲ့ဆွေးနွေးညှိနှိုင်းလိုစိတ်တွေအပေါ်မှာသူ့အနေနဲ့ချီးကျူးကြောင်းလည်းပြောဆိုသွားပါတယ်။ဒါ့အပြင်ပြီးခဲ့တဲ့သတင်းပတ်တွေအတွင်းကလှုပ်ခတ်သွားတဲ့ငလျင်ကြောင့်မလို့လူထိခိုက်သေဆုံးမှုတွေနဲ့တမိုင်းဝင်ဖျားပထိုးပျက်စီးမှုတွေအပေါ်မှာဝမ်းနည်းတဲ့ကြောင်းတွင်မှုချုပ်ဘန်ကီမွန်ကပြောဆိုသွားပါတယ်ခင်ဗျာ